စီရပတိပခဖြစ်ပေါ်စေရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ရင်းနှံတွေကိုတိုက်ခိုက်မှုတွေလည်းဆက်တိုက်ဆိုးသလိုပေါ်ပေါက်နေပါတယ်။ဒီကနေ့အစောပိုင်းမှာလည်းပုံနာကျွန်းမြို့နယ်မှာရဲတပ်ဖွဲ့ရင်းနှံတိုက်ခိုက်ခံခဲ့ရတဲ့အတွေ့ထိခိုက်မှုတချို့ရှိခဲ့တဲ့အကြောင်းတပ်မတော်နယ်ဒေသခံတွေကပြောပါတယ်။မနေ့တုန်းကလည်းကြောက်တော်မြို့မှာရဲအရာရှိတို့ဓာတ်ထိုးတိုက်ခိုက်ခံခဲ့ရသလိုပြစ်ခတ်မှုတွေကြောင့်ထိခိုက်သေးဆုံးမှုတွေလည်းရှိခဲ့တာပါ။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကပြေဆုံးပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်တရက်တွေမှာတိုက်ပွဲတွေလက်နက်ကြီးပြစ်ခတ်မှုတွေဘုံပွားကွဲမှုတွေဖြင့်ရဲရာရှိတို့ဓာတ်ထိုးတိုက်ခိုက်မှုတစ်ခုနဲ့လည်းကြုံခဲ့ရပါတယ်။ဒီနေ့မနေ့ပိုင်းမှာတော့ဘုံကျုံမြို့နယ်ပြင်းတော်နဲ့ဗန်းပွေးရွာကြားရဲရင်တန်းမိုင်းခွဲတိုက်ခိုက်ခံရပြီးထိခိုက်ဒဏ်ရာရရှိသူတွေရှိခဲ့တယ်လို့လည်းဗန်းပွေးရွာသားတို့ကပြောပါတယ်။
ဘုံကျန်းနေပြင်းတော်နာမှာမဲခွေးတာလေတလုံးခွေးတာရှိခဲ့မှုတော့ဉာဏ်ရောက်ရတယ်လေဒီကားပဲခဏစီခဏစီရောကားတော့လည်းလေကထောက်တာကတော့အဲ့ဒါဖြစ်မှာပ
ါစစ်တွေမြို့ကပြန်ပုံကျုံးဝင်မှာမိုင်းဆွဲတိုက်ခိုက်ခံရတာဖြစ်ပြီးရဲရာရှိသူကြာဆုံးခဲ့ကြောင်းလဲသတင်းတွေထွက်ပေါ်နေပေမဲ့တီးခြားတည်မပြုတ်နိုင်သေးပါဘူးအနောက်ပိုင်းသားစစ်သည်နာရုပ်တမတော်ပြောခွေးရပူမူကြီးဝင်းစော်ဦးကတော့မိုင်းခွဲတိုက်ခိုက်ခံရမှုတွင်ရဲတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရရှိခဲ့ကြောင်း VOA ကိုတည်ပြုခဲ့ပါတယ်
မိုင်းခွဲအရောဒီမနေ့ဆိုင်နိုင်တော့မှာတော့တော့အသေးသွားတယ်ရုပ်ဒီကောင်အခုဆက်ခံရတာဒီမနေ့ချက်ပြီးသွားတယ်ဒီကစစ်စစ်ချုပ်ချောင်းရသွားတာ
မနေ့ညပိုင်းမှာလဲကြောက်တော်မြို့နယ်စိတ်ကမ်းယုံဤကန္နာလမ်းမှာမြို့နယ်ရဲတပ်ဖွဲ့မှစောတန်းလွင်ဓာတ်ထိုးတိုက်ခိုက်ခံရတဲ့ကြောင်းဘူမူကြီးဝင်းစော်ဦးကဆက်ပြောပါတယ
်ဒီကကြောက်တော်စေမောစိတ်မှာသူတို့ဟိုကိစ္စတော့ဒီနယ်ပေါ်ရင်းနဲ့ဒီညဖွဲ့ကြနာဟိုသွားကြည့်နေတယ်မှာရောက်သွားနေအားနဲ့တော့ဆိုပြောတော့ရဲ့
ဓာတ်ထိုးတိုက်ခိုက်သူကိုလိုက်လံရှာဖွေနေစေဖြစ်တယ်လို့လဲဆိုပါတယ်ဓာတ်ထိုးခံခဲ့ရတဲ့မြို့နယ်ရဲတပ်ဖွဲ့မှကတော့လက်တလောစစ်တွေစေယုံမှာစေကူတမှုခံယူနေရကြောင်းကြောက်တော်မြို့နယ်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုစစ်လက်ဦးထွန်းဝင်းကပြောပါတယ
်ဒီမှာမို့ကျွန်တော်ဆက်တယ်လို့ကြည့်တဲ့အခါမှာစစ်တွေစေယုံမှာရှိနေတယ်ပေါ့စေကူတမှုခံနေတယ်ပေါ့ဆုံးရတဲ့အခြေအနေတွေမရှိဘူးလို့ပြောတယ်ဆိုတော့ကျွန်တော်ကျွန်တော်ဆက်တယ်ပြီးတော့ဗရန်လေးကြည့်တာလေ
မနေ့ကလည်းမင်းပြမြို့တွင်လက်နက်ကြီးကြားရောက်ပောက်ကွဲခဲ့ရကတဦးတေဆုံးတဦးတန်ရာရရှိခဲ့ကြောင်းမင်းပြမျိုးကျန်ရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကခုလိုပြောပါရယ
်ကျွန်တော်မင်းပြမျိုးဝင်ကြီးကြီးတောင်ကျော်လန်းကုကြီးကျောင်းကမှာအဲ့ဒီမှာအိမ်၄၅၆ဆောင်ခွန်းဆောင်ကြီးကြီးတယ်အဲ့ဒါမှာညီတုံးကစစ်တပ်ကပြစ်လို့ကြရည်ဆိုပြီးသူရပြကဆုံးတော့တယ်မင်းမိမကတို့ရရရတယ်
တေဆုံးသွားတဲ့သူဟာခွေ့ပြန်လာတဲ့စစ်တပ်ကတကြကြည်တူလို့တရင်ထက်ပေါ်နေတယ်လို့မှန်မှန်မှန်စီစစ်နေစေလို့မြင်းပြမျိုးနဲ့အုတ်ချိုးရည်မှုဥကုကုလွင်ကပြောပါရယ်တရင
်ကတော့တယောက်ဆုံးတယ်လို့ပြောပါရယ်ထောက်ကြလေးဆုံးတယ်လို့ပြောပါအခုတော့ဒီကနေ့ဒီနေ့ကြတော့ကျွန်တော်တို့သက်ထိုင်ရသူတို့အဖွဲ့ကြီးနဲ့အတူတူနေတုံးပါဗျ
ဒီကနေ့မှာမင်းပြမြို့နယ်သကွန်တိုင်နဲ့ကလမတောင်ချာမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေစေလို့ဒေသခံတွေကပြောပါတယ်အေအေပြန်ကြားရေးတာဝန်ခံခိုင်ဒုခကတော့မင်းပြမြို့နယ်နဲ့ပုံတို့မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအတည်ပြုခဲ့ပေမဲ့အသေးစိတ်အခြေအနေမသိရှိသေးကြောင်းပြောပါတယ်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအေအဖွဲ့တို့တိုက်ပွဲတွေကြေပြတ်စွာဖြစ်ပွားလာနေတယ်လို့တိုက်ပွဲစဉ်တွင်ဒေသခံ6000ကျော်စစ်ဘေးသိမ်းရှောင်နေရပါတယ်ခင်ဗျာ